ဥရောပတိုက်တွင်းကတိုင်းပြည်တွေအနေနဲ့နိုင်ငံလိုက်ခွဲရမ်းတဲ့ရွှေပြောင်းဒုက္ခတွေ36,000ကိုလက်ခံပေးသွားဖို့အစီအစဉ်ချမှတ်နေတဲ့အချိန်မှာပဲစီးရီးယားနဲ့တခြားဒေသတွေကထွက်ပြေးလာကြတဲ့ဒုက္ခတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုးမြင့်လက်ခံသွားမယ်လို့ဗိုလ်ထုတ်နေမှာပြောကြားလိုက်ပါတယ်စီးရီးယားနဲ့ဥရောပတိုက်မှာဖြစ်နေတဲ့ပဋိပက္ခကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အရေးအတွက်ဘလောက်အထိလက်ခံနိုင်မလဲဆိုတာကိုအလေးနဲ့ထားစဉ်းစားနေကြောင်းအထက်လွှတ်တော်မှတင်တဲ့တွေ့ဆုံအပြီးနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အဲ့ဒီကိစ္စကိုအသေးချာစစ်ဆင်နေတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်သမ္မတဘရက်အိုဘားမားအနေနဲ့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေဆုံးသက်ရေးတိကျပြသားတဲ့ခေါင်းဆောင်မှုပေးဖို့အရေးပါတဲ့အထက်လွှတ်တော်မှတဦးဖြစ်တဲ့ဂျွန်မက်ကိန်းကဝန်ကြီးကယ်ရီနဲ့တွေ့ဆုံပြီးအထက်လွှတ်တော်စီအိုဘက်မှပြောကြားလိုက်ပါတယ်။ဂရိနိုင်ငံကိုဥတီလာနေတဲ့သူတို့ရဲ့ရာဘာလေမှောက်သွားရာကမိခင်ဖြစ်သူနဲ့၅နှစ်အရွယ်အကိုတို့နဲ့အတူတည်ဆုံသွားခဲ့တဲ့အသက်၃နှစ်အရွယ်ဆီးရီးယားနိုင်ငံသားအလန်ခါဒီရဲ့ပုံကြီးချက်ထားတဲ့အနိကတပ်ပုံတစ်ဘေးမှာရပ်ပြီးအထက်လွှတ်တော်မှဂျွန်မက်ကိန်းကအဲ့ဒီလိုပြောလိုက်တာပါ။အမေရိကန်ပြည်ထောင်စုက2013ခုနှစ်အတွင်းဒုက္ခသည်အများဆုံးလက်ခံခဲ့တဲ့ထိတ်ဆုံး၃နိုင်ငံကတော့အီရန်နိုင်ငံက2800,000,000မြန်မာနိုင်ငံက2300,000,000ဘူတန်နိုင်ငံက2300,000,000လို့ဖြစ်ကြပြီးစီးရီးယားနိုင်ငံကတော့အဆင့်26%မှာရှိတယ်လို့ဆိုပါတယ်